ြခိုင်ပြည်နယ်အတွင်းတင်းမာမှုတွေတိုးနေတဲ့အချိန်မှာတပ်သားတစ်တချို့ကိုတင်နန်းပေးပြီးတော့အရန်ရဲတပ်ဖွဲ့မှလုံခြုံရေးတာဝန်ပေးလိုက်တဲ့အကြောင်းရိုက်တာသတင်းမှာရေးပါတယ်။ဒေသဆိုင်ရာလူအခွင့်အရေးအဖွဲ့တချို့ကလည်းလက်ရှိအချိန်မှာရဲတပ်ဖွဲ့အတွင်လူမျိုးစုံပါဝင်တဲ့လို့ဝေဖန်ထားပါတယ်။ဒီဝေဖန်ချက်အပေါ်မှာရခိုင်ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူတွေရဲ့တုံ့ပြန်ပြောကြားချက်တွေနဲ့အတူကိုသိန်းထိုက်ဦးကစူးစီးတင်ပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ကျန်းပယ်တိုက်ခိုက်မှုသတင်းတွေလုံခြုံရေးအဖွဲ့ဝင်တွေရဲ့တာဝန်ယူမှုအခြေအနေတွေပေါ်နိုင်ငံတကာအာရုံစိုက်နေတဲ့အချိန်မှာပဲလက်ရှိရဲတပ်ဖွဲ့အင်အားကိုဖြည့်တင်းမှုအတွက်အရက်သား130ကျော်ကိုအရန်တပ်ဖွဲ့ဝင်တွေအဖြစ်ရပ်တုတည်နှံပေးပြီးမြန်မာအစိုးရတာဝန်ရှိသူတွေကလုံခြုံရေးတာဝန်ထမ်းဆောင်ခိုင်းလိုက်တာပါ။ရခိုင်ပြည်နယ်ရဲတပ်ဖွဲ့ကြီးကဗိုလ်မှူးကြီးစိန်လွင်ကတော့အခုလိုပြောပါတယ
်။လိုအပ်တဲ့ရဲတပ်ဖွဲ့အင်အားတွေကအချိန်မီပြည့်စုံရရှိနိုင်အောင်ဖွင့်လှစ်ခြင်းပဲဖြစ်ပါတယ်။ဒီမှာဟိုတက်ဆန်ပြည်နယ်လိုက်ပေါ့သူတို့ဟိုဒေသမှာပြန်တောင်ထားဆောင်မဲ့သူတွေလက်ဒီမှာပါပါတယ
်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကိုအကျန်းဖက်သူတွေကတက်ခိုက်ခဲ့တဲ့သတင်းတွေနဲ့ဒေသခံတွေစိုးရိမ်ထိတ်လန့်နေချိန်မှာရခိုင်လူငယ်တွေအကြားကိုယ့်ဒေသကိုကိုယ်ကာကွယ်ခြင်းနဲ့လုံခြုံရေးတာဝန်ယူခြင်းနဲ့စိတ်တွေပို့ပြီးတော့ပေါ်လာခဲ့တဲ့အကြောင်းသိနှန်းတဲ့သူတယောက်ဖြစ်တဲ့ကိုအောင်သိန်းထွန်းကပြောပါတယ
်ဒီနေ့မှာတော့စိတ်မကောင်းဖြစ်တယ်ကိုလူမျိုးတွေကိုကိုတိုင်းပြည်အတွက်ဆိုဖြစ်ရတယ်အဲ့ဒါကိုကိုကြီးတို့အဖက်တလန်းကနိုင်တဲ့ဘက်ကတောင်းဝင်ထမ်းကြောက်ရှင်လို့ပ
ါဒေသတွေလူခွေရေးအဖွဲ့တခုဖြစ်တဲ့ Jurisdiction Commission ကဒေသဆိုင်ရာဒါရိုက်တာ CS Zarifi ကတော့ရဲတပ်ဖွဲ့မှာလူမျိုးပေါင်းစုံဘာသာပေါင်းစုံပါဝင်နေတယ်လို့မြင်တဲ့အကြောင်းပြောပါတယ
် So you would expect a new police force being set up in that situation to reflect the diversity the ethnic diversity
ဒီလိုအခြေအနေမျိုးမှာရဲတပ်ဖွဲ့အစ်စ်အနေနဲ့လူမျိုးစုံကိုကိုစားပြုမယ်ဘာသာရေးရမတူတဲ့သူတွေပါဝင်မယ်လို့မျှော်လင့်ပါလိမ့်မယ်ဒါပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိပြီးသားရောထပ်ပြီးအင်အားဖြည့်တဲ့ရဲတွေထဲမှာရင်ဂျာလို့ခေါ်တဲ့မွတ်စလင်တွေမပါပါဘူးဒီလိုလောက်တာကရဲတပ်ဖွဲ့လုပ်ငန်းတွေမတိရောက်တဲ့အပြင်အခြေအနေပိုဆိုးလာနိုင်ပါ
တင်မာမှုတွေဖြစ်ပေါ်နေတဲ့အချိန်လူသစ်တွေကိုရဲတို့တင်နှံပေးပြီးလက်နက်တွေတပ်ဆင်ပေးတာကအမားတွေများနိုင်တယ်ဆိုပြီး CS Therapy ကဝေဖန်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ဒူးရဲမှုရဲမှုဤခင်ကျော်ကအခုစုဆောင်းတဲ့တပ်သားတစ်တွေထဲမှာမွတ်စလင်မပါဘူးဆိုတာကိုဝန်ခံပေမဲ့နိုင်ငံတော်ကတာဝန်ထမ်းဆောင်မဲ့ရဲတပ်သားတွေဖြစ်ပြီးရဲတပ်ဖွဲ့ထဲမှာမွတ်စလင်ဒါမှမဟုတ်တခြားဘာသာဝင်မပါဝင်ရဘူးဆိုတဲ့စည်းကမ်းသတ်မှတ်ချက်ရှိတဲ့အကြောင်း VOE ကိုပြောပြပါတယ
်ဟောကျွန်တော်တို့ဟိုကနေရဲတပ်သားတစ်တင်နဲ့ဖွင့်လက်တာရှိပါတယ်ခင
်ဟုတ်ကဲ့ဟုတ်
ကျွန်တော်တို့ရခိုင်ပြည်နယ်ဒီစစ်ပေမြို့မှာပါပါခင်ကျွန်တော်တို့ဒါကကျွန်တော်တို့ရခိုင်ပြည်နယ်မှာကျွန်တော်တို့ရခိုင်ပြည်နယ်ထဲမှာရှိတဲ့ဟိုရဲတပ်ဖွဲ့ဝင်ကျင်တဲ့လူတွေကိုကျွန်တော်တို့တတ်မှတ်ထားတဲ့အခြေချင်းနေနေပေါ့နော်ပြည်မီတဲ့လူတွေကိုစီစစ်ကြီးချိန်ပြီးတော့မှတင်နှံပေးတာဖြစ်ပါတယ်ခင်ကျွန်တော်တို့ကဒါပုံမှန်ဖွင့်နေကြတင်နှံပါခင်ဟုတ်ကဲ့အဲ့ဒီထဲမှာကျွန်တော်တို့သူတတ်မှတ်ထားတဲ့စာငိမ့်စာနှုန်းတွေမျက်မြင်ဆက်နွက်ချက်တို့နောက်ကစိတ်စိုက်ကိုပိုင်းဆိုင်ရာကိစ္စတွေကျွန်တော်တို့နောက်စီးပိုင်းဆိုင်ရာကိစ္စတွေစစ်ဆေးပြီးတော့မှအားလုံးကသိတဲ့တက်ရောက်တွေက136ဦးရှိပါတယ်။ဒီပါလေမျက်မြင်ဆက်နွက်ချက်ဆိုတော့ခန္ဓာကိုယ်အစိတ်ပိုင်းတွေအင်္ဂါစုံမစုံပေါ့နော်။အဲ့ဒါကြီးစစ်ဆေးတာကြီးရှိတယ်။လက်မှာဆေးမင်ကြောင်တွေနဲ့ပြည်သူလူထုအမြင်မတင့်တော်တဲ့ဥစ္စာတွေပါမပါကြည့်တာပေါ့နော်။နောက်လက်ပွားတာတို့လက်ကောက်တာတို့တနက်ပြစ်လို့မရတဲ့အခြေအနေမျိုးတို့လက်နဲ့ကန်လို့မရတဲ့အခြေအနေမျိုးတို့ရှိမရှိပေါ့။အဲ့လိုစစ်ဆေးတဲ့အမြင်ကိုစစ်ဆေးတဲ့အချက်ဆက်နွက်ချက်ရှိပါတယ်။အဲ့ဆက်နွက်ချက်နဲ့ကိုက်ညီတဲ့သူတွေကျွန်တော်တို့ပဏာမရေးပါတယ်ခင်ဗျ။မွတ်စလင်တွေတော့ကျွန်တော်တို့အခုလက်ရှိဒီတဲမှာမပါပါဘူးခင်ဗျာ။ကျွန်တော်တို့ဒီမှာမျိုးခမီဟိုတိုင်းနဲ့အဲနောက်တစ်ခါချင်းအဲပမာပေါ့နော်ရခိုင်အဲအဲ့ဒီလူမျိုးတွေတော့ပါပါတယ်ခင်ဗျာအလုံ
းဟုတ်တယ်။ဒီတော့တွင်ဆိုရလုံကျွေးတဲ့ဖွဲ့တွေနဲ့ကျန်းဖက်သူတွေကြားတိုက်ခိုက်မှုတွေပြင်းထန်နေပြီးရခိုင်ပြည်နယ်မြောက်ပိုင်းကယာနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေကတော့ဒီသတင်းနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတစုံတရာအကြောင်းကြားတာမျိုးမရှိသေးတဲ့အကြောင်းထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ